Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA အမေရိကန်တန်ရဲ့2015ဩဂုတ်လ30ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ16 19 25တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမှတ်မိုးပြုနေတူကြေညာပေးပါပါဒီဝင်းကြီးကျုပ်နှုတ်ထွက်ပေးဖို့ဒီမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာဒုတိယမြောက်နေ့အဖြစ်ဆက်လက်ပြီးတော့ဆန္ဒပြနေကြတာနောက်ဒီအမေရိကန်မျိုးသားလွန်ကြော်ရေးအကြံပေးဆူဇန်ရိုက်ဆာပါကစ္စတန်နိုင်ငံကိုရောက်နေပြီးတော့ပါကစ္စတန်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေတာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညောင်ရောင်ရေ
ဟုတ်ကဲ့ပါခင်ဗျာနိုင်ငံတစ်ခုမှာပြည်သူလူလာတဲ့အစိုးရဖွဲ့စည်းထူထောင်နိုင်ဖို့ဒီမိုကရေစီကျင့်သုံးနိုင်ဖို့ရွေးကောက်ပွဲတွေကျင်းပရတာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ပြောဆိုလိုက်ပါတယ
်အများလူ့အတွက်လဲပေးပြီးတော့ဘယ်လိုလဲသူတွေကိုသူတို့ရဲ့နိုင်ငံအတွက်ပြည်တော်ရဲ့နိုင်ငံအတွက်တာဝန်ယူချက်ပေးမယ်ဆိုတာကိုဆုံးဖြတ်ပါ
သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်ကမြောက်ဝတီကော့ကရိတ်အာရှလမ်းမအစ်ကိုဒီကနေ့ဖွင့်လှစ်လိုက်တဲ့အကြောင်းနဲ့မလေးရှားနိုင်ငံကဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေမေးမြန်းထားတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကအစီအစဉ်ခံမယ်ခင်ဗျာ
မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆက်လက်ဆန္ဒပြနေကြပါတယ်ငွေကြေးအလဲသုံးစားလုံးမှုကြောင့်ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ပေးဖို့အခုလိုဆန္ဒပြတောင်းဆိုနေကြတာပါအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဝန်ကြီးချုပ်နဂျစ်ရာဇက်ရဲ့ကိုပိုင်ပံနဲ့ကိုဒေါ်လာတန်း900လွှဲပြောင်းထည့်ပေးခဲ့တဲ့ကိစ္စလူသိရှင်များထွက်ပေါ်လာပြီးတဲ့နောက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ဘာစီကနေပြီးတော့ဝန်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတာပါစီစဉ်သူတွေကဒီဆန္ဒပြပွဲမှာလူ2,000လောက်ပါဝင်တယ်လို့ပြောပေမဲ့ရဲတပ်ဖွဲ့ကတော့ဆန္ဒပြသူဦးရေဟာ3,000လောက်အောက်မှာရှိတယ်လို့ဆိုရတယ်။စနေနေ့ကဆန္ဒပြပွဲကိုခဏတာလာရောက်တဲ့အသက်60အရွယ်မလေးရှားဝန်ကြီးချုပ်ဟောင်းမဟာသီယာမူဟာမက်ကလည်းဝန်ကြီးချုပ်နဂျစ်နှုတ်ထွက်ပြီးတောင်းဆိုခဲ့ပါတယ်။အဝါရောင်ဝတ်ဆန္ဒပြသူတွေဟာအာဏာပိုင်တွေတားမြစ်ထားတဲ့ကြားကကွာလာလမ်ပူကလွတ်လပ်ရေးရင်ပြင်မှာညှိပြီးစကန်းချခဲ့ကြပါတယ်။ဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့တဲ့ဘာစီအဖွဲ့ website ထဲဝင်ကြည့်လို့မရအောင်အစိုးရကပိတ်ထားခဲ့သလိုဆန္ဒပြမှုကိုလည်းတရားမဝင်အဖြစ်ကြေညာထားပြီးလွတ်လပ်ရေးရည်မြမှာဆန္ဒပြဖို့ကိုလည်းခွင့်ပြုချက်မပေးခဲ့ပါဘူး။ဒါ့အပြင်ဘာစီအဖွဲ့ရဲ့အထိမ်းအမှတ်အဝါရောင်နဲ့အဖွဲ့ရဲ့အမှတ်တံဆိပ်သုံးစွဲမှုကိုအစိုးရကတင်းကျပ်စွာတားဆီးပိတ်ပင်ထားပေမဲ့ဆန္ဒပြသူတွေကလက်မခံဘဲဆက်လက်ဝစ်ဆင်ခဲ့ကြပါရခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့မှာအခုလာတဲ့ဖြစ်ခဲ့တဲ့အေယာဝန်ဖျားနာကပောက်ကွဲမှုအပါဝင်ပုံပောက်ကွဲမှုတွေဟာတရားမဝင်လုပ်ငန်းတွေလုပ်နေတဲ့ပေါင်ခိုကိုင်းတချို့ရဲ့လက်ချက်ဖြစ်နိုင်တယ်လို့နောက်ထပ်တန်တရားရှိသူတွေကိုရှာဖွေနေတဲ့ထိုင်းရတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အခုလာတဲ့မှာထိုင်းနိုင်ငံဘကောက်မြို့လေအေယာဝန်ဖျားနာကပုံပောက်ကွဲမှုဟာထိုင်းတာဝန်ရှိသူတွေရဲ့အရေးယူဖြုတ်ခွဲခံရတဲ့ပတ်စပို့အတုလုပ်တဲ့လုပ်ငန်းအပါအဝင်တခြားတရားမဝင်လုပ်ငန်းတွေလုပ်နေတဲ့ဂိုင်းဖွဲ့တွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ထိုင်းရတပ်ဖွဲ့ရဲချုပ်ကပြောဆိုပါတယ်။အစိုးရတာဝန်ရှိသူတွေကသူတို့ရဲ့တရားမဝင်လုပ်ငန်းတွေကိုအရေးယူဖြုတ်ခွင်းနဲ့လုပ်ရက်တွေကိုမကျေနပ်လို့ပေါင်ခိုကိုင်းတွေကအခုလိုတိုက်ခိုက်တာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။စနေနေ့ကစီးနင်းမှုမှာရှာဖွေတွေ့ရှိခဲ့တဲ့ပောက်ကွဲမှုမှာပါတဲ့ပစ္စည်းနဲ့ဆန်သမ်ဘုံပောက်ကွဲမှုမှာရှာတွေ့ခဲ့တဲ့ပစ္စည်းအစိတ်ပိုင်းချင်းတူးနေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရပရဝတ်သရဝန်စီရိကပြောပါတယ်။အညိုရောင်သပင်တိုးတိုးမုတ်စိတ်ပါးပါးရှိတဲ့တန်တရာဖြစ်စရာကောင်းတဲ့လူတစ်ယောက်ရဲ့ဓာတ်ပုံကိုပြပြီးကနဦးစုံစမ်းစစ်ဆေးမှုတွေအရဘုံပေါက်ကွဲမှုနှစ်ခုစလုံးဒီလူနဲ့ပတ်သက်နေတယ်လို့အမျိုးသားရဲတပ်ဖွဲ့ပြောခွင့်ရပရဝတ်တဗွန်စီရီကရုပ်မြင်သတင်းကြေညာချက်မှာပြောဆိုခဲ့ပါတယ်။အဲ့ဒီတန်တရာဖြစ်စရာကောင်းတဲ့အမည်ကိုထုတ်မပြောပေမဲ့အသက်28နှစ်အရွယ်လောက်ရှိတဲ့နိုင်ငံသားဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောဆိုပါတယ်။ဘုံပေါက်မှုမှာပါတဲ့ပစ္စည်းချင်းတူနေပြီးထတ်တူဓမ္မမဟုတ်စင်တူမျိုးစားဖောက်ခွဲပစ္စည်းတွေကိုသုံးခဲ့တယ်လို့ယူဆတဲ့အကြောင်းထိုင်းရဲချုပ်ကသတင်းတွေကိုသတင်းထောက်တွေကိုပြောဆိုပါတယ်။ဘုံပေါက်မှုအတွက်ရဲတပ်ဖွဲ့ကတန်တရာဖြစ်နေသူဟာ2014ခုနှစ်ဖေဖော်ဝါရီလကစပြီးတော့ထိုင်းနိုင်ငံကိုအဝင်ထွက်လုပ်နေခဲ့တယ်လို့လည်းသူကပြောဆိုပါတယ်ရှင
်။ဂျပန်လွှတ်တော်ရှေ့မှာဒီကနေ့လူတွေတောင်းနဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။နောက်လာမှာအတည်ပြုပြဋ္ဌာန်းဖို့ရှိတဲ့လုံခြုံရေးဆိုင်ရာဥပဒေနဲ့ပတ်သက်လို့ဆန့်ကျင်ပြီးတော့ဆန္ဒပြကြတာပါ။ဂျပန်တိုင်းရဲ့လွှတ်တော်ရှေ့ကလမ်းတွေပေါ်မှာ ပိတ်ဆို့ပြီးတော့စစ်ပွဲတွေမှာပါဝင်ခွင့်ဥပဒေလိုမရှိဒီဥပဒေကိုဖျက်သိမ်းပြီးဝန်ကြီးချုပ်အာဘေနှုတ်ထွက်ပြီးဆိုပြီးတော့ဆန္ဒပြသူတွေကအော်ဟစ်ကြွေးကြော်ခဲ့ပါတယ်ဒုတိယကမ္ဘာစစ်အပြီးပြဋ္ဌာန်းခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ပြီးပြဋ္ဌာန်းမဲ့ဒီဥပဒေအရဂျပန်ရဲ့စီရေးစွမ်းအင်ကိုချက်ထွင်နိုင်မှာပါဂျပန်နိုင်ငံကိုလာရောက်တိုက်တာမဟုတ်ပေမဲ့သူတို့ရဲ့မဟာမိတ်တွေကိုတခြားသူတွေကလာတိုက်ရမှာမဟာမိတ်တွေဘက်ကနေဂျပန်အနေနဲ့တိုက်ပွဲတွေမှာဝင်ရောက်ပါဝင်နိုင်တဲ့ဥပဒေကိုလွန်ခဲ့တဲ့ဇူလိုင်လအတွင်းအောက်လွှတ်တော်ကနေအတည်ပြုပေးခဲ့ပါတယ်အထက်လွှတ်တော်မှာတော့ဒီဥပဒေနဲ့ပတ်သက်လို့အကြိတ်နဲ့ဆွေးနွေးနေပြီးလာမယ့်စက်တင်ဘာအနောက်ပိုင်းမှာအတည်ပြုပေးနိုင်မယ်လို့ခန့်မှန်းထားပါတယ်အများအားဖြင့်ဂျပန်နိုင်ငံကဆန္ဒပြမှုတွေမှာအလုသမားတမက်ကနဲ့လက်ဝဲလှုပ်ရှားသူတွေသာဆန္ဒပြလို့ရှိပေမဲ့အခုအခါမှာဆန္ဒပြသူចောင်းသားတွေနေရတဲ့မိခင်တွေပါပါဝင်လာတာကိုတွေ့ရပါတယ်။ကောက်ယူရရှိတဲ့လူလူဆန္ဒစစ်တမ်းတွေအရဂျပန်နိုင်ငံရဲ့လူဦးရေအများစုဟာဒီဥပဒေချမ်းနဲ့ပတ်သက်လို့စန့်ကျင်ပါတယ်ခင်ဗျာ
။ဒုတိယကမ္ဘာစစ်ကြီးပြီးဆုံးခဲ့တဲ့အထိတ်မှတ်ရဲ့စီစဉ်တစိ့တစ်ပိုင်းဖြစ်နေရွေးမြောက်သေးသူတွေနဲ့စစ်ပြန်တွေပါဝင်ထောက်နေချီတဲ့ကျင်းသားတွေကိုလှုပ်ပေးဖို့လက်မှတ်ထိုးပေးတဲ့တရုတ်သမ္မတရှီကျင်ပင်ရဲ့လွန်ငင်းချမ်းသာခွင့်ကိုမနေ့ကစနေနေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတနေ့တည်းမှာပဲလွန်ချင်းချမ်းသာခွင့်ဆိုင်ရာဥပဒေကိုအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။တရုတ်အစိုးရတရားဝင်သတင်းစာသတင်းဌာနဖြစ်တဲ့ရှင်းဝါသတင်းဌာနရဲ့အစိုးရ2015ခုနှစ်ကုန်ပိုင်းမှာအကျဉ်းသားထောင်ပေါင်းများစွာကိုလွှတ်ပေးမှဖြစ်ပေမဲ့ပြည်내တရားရုံးတွေကပြည်ထောင်စစ်ဆေးသုံးသပ်မှုတွေမပြီးမချင်းအရေးအတွက်အတိအကျကိုမသိနိုင်သေးဘူးလို့ဆိုပါတယ်။ပြန်လွှတ်ပေးမဲ့လူတွေထဲမှာဒုတိယကမ္ဘာစစ်ကစစ်ပြန်တွေပါဝင်1949ခုနှစ်ကွန်မြူနစ်တီအနိုင်ရခဲ့တဲ့တရုတ်စစ်ပွဲနဲ့1950ကနေ53အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲကစစ်ပြန်နေလဲပါကြပါလေ။ဒါဟာ1949ခုနှစ်ကစပြီးတော့အခုထိတရုတ်အာဏာရကွန်မြူနစ်ပါတီရဲ့ရှစ်ကြိမ်မြောက်လူငယ်ချမ်းသာခွင့်ပေးတာဖြစ်ပါလေ
။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ကနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ပြီးတော့ကြေညာနေပါတယ်American မျိုးသားလူမျိုးရေးအကြံပေး Susan Rice ဟာ Pakistan နိုင်ငံကိုရောက်ရှိနေပြီး Pakistan ဝန်ကြီးချုပ်နဲ့ထိပ်တန်းခေါင်းဆောင်တွေကိုတွေ့ဆုံပြီးကိစ္စရပ်တော်တော်များများကိုဆွေးနွေးခဲ့ပါတယ်။ Pakistan နိုင်ငံကနေမြေဖြားခံလာတဲ့အကြမ်းဖက်သမားတွေစစ်သေးကြွတွေရဲ့တိုက်ခတ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်တယ်လို့ American နိုင်ငံသားဌာနကပြောပါတယ်။ဒီကနေ့ Islamabad မြို့တော်မှာ Ms. Rice ဟာဝန်ကြီးချုပ် Nawaz Sharif နဲ့တွေ့ဆုံပြီးကိစ္စရပ်တချို့ကိုဆွေးနွေးခဲ့တယ်လို့နှစ်နိုင်ငံအကျိုးစီးပွားကိစ္စရပ် American Pakistan ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြောင်းပါကစ္စတန်ဝန်ကြီးချုပ်ယွန်းကပြောပါတယ်ဝန်ကြီးချုပ်ရှရီဖ်ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာနဲ့အမျိုးသားလူမျိုးရေးအကြံပေးစာတိုင်အဇစ်စ်နဲ့မစ်ပရိုက်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရဟီရှာဟစ်နဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်အာဖဂန်ဆိုးရွားနဲ့တာလီဘန်ကြားငြိမ်းချမ်းရေးကိစ္စမှာကြားဝင်ဆောင်ရွက်ပေးနေတဲ့ပါကစ္စတန်ရဲ့အခမ်းကဏ္ဍအပြင်တင်းမာလာနေတဲ့ပါကစ္စတန်နဲ့အိန္ဒိယတို့ရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့လေဒီတင်းငွေတွေနဲ့ဆွေးနွေးပွဲမတိုင်ခင်မှာ Susan Rice ဟာဆွေးနွေးမှာဖြစ်တယ်လို့ American နိုင်ငံသားဌာနကပြောဆိုထားခဲ့ပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံတရားရုံးကသူနဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက်နှစ်ယောက်ကိုချမှတ်ခဲ့တဲ့ပြည်ထောင်ဟာနိုင်ငံရေးလှုပ်ဆောင်မှုပါတဲ့ပြည်ထောင်ချမှတ်မှုမျိုးဖြစ်တယ်လို့ Al Jazeera သတင်းဌာနသတင်းတောက် Australia နိုင်ငံသား Peter Crest ကစနေနေ့ကပြောဆိုပါတယ်။မတရားမှုကိုပြန်ပြင်ဆင်ဖို့အတွက်အီဂျစ်သမ္မတAbdel Fattah el-Sisi မှာအခွင့်အရေးရှိနေပြီးတရင်သမား၃ယောက်စလုံးကိုလွှင့်ငင်းဝင်ပေးတယ်လို့လည်းသူကပြောဆိုပါတယ်။ကနေဒါနိုင်ငံသားမဟာမက်ဖမီအီဂျစ်နိုင်ငံသားဘဟာမဟာမက်တို့နဲ့အတူပီတာခရစ်တို့တရင်သမား၃ယောက်စလုံးကိုမွတ်စလင်ကြီးကိုရောများအဖွဲ့ကိုအားပေးထောက်ခံခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အပြစ်ရှိတယ်ဆိုပြီးအီဂျစ်ရုံးတော်ကထောင်ဒဏ်၃နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ပီတာခရစ်ကဩစတြေးလျကိုဒီနှစ်အစောပိုင်းမှာပြန်သွားခဲ့ပြီးမဟာမက်နဲ့ဖမီတို့ကပြီးခဲ့တဲ့စနေနေ့အထိအမကန်နဲ့လွတ်နေခဲ့ပြီးမှအထိမ့်သိမ်းခံခဲ့ရတာဖြစ်ပါတယ်။ခုလိုပြစ်ဒဏ်ချမှတ်တဲ့အပေါ်အနောက်နိုင်ငံအစိုးရတွေကချက်ချင်းတုံ့ပြန်ခဲ့ကြပြီးဝေဖန်ပြောဆိုခဲ့ကြပါတယ်။ American နိုင်ငံသားရေးဝန်ကြီးဌာနကလည်းဒီဆုံးဖြတ်ချက်ကိုပြန်ပြင်ဆင်နိုင်မှုရနိုင်သမျှအချက်လက်အားလုံးကိုအီဂျစ်အစိုးရကထည့်ပြီးစဉ်းစားသင့်တယ်လို့တိုက်တွန်းခဲ့ပါတယ်။
ဥရောပအနေနဲ့ရင်ဆိုင်နေရတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးဆွေးနွေးဖို့ဥရောပသမ္မတပြည်ထောင်စုဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကိုလာမယ့်နှစ်ပတ်အတွင်းမှာကျင်းပဖို့ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံပြည်ထောင်စုဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့ညင်ညာချက်ထဲမှာလူအလုံးအရင်းလိုက်ရွှေပြောင်းဝင်ရောက်သူတွေအရေးအဖြေရှာဖို့သူတို့ရဲ့သဘောထားကိုဖော်ပြထားပါတယ်။ နောက်နိုင်ငံတွေကိုသွားဖို့ဂရိနိုင်ငံဘက်ကနေတရက်ကိုလူ3000လောက်ဝင်ရောက်လာနေတဲ့မက်ဆီဒိုနီးယားနိုင်ငံကတော့ဒီလအစောပိုင်းကအရေးပေါ်အခြေအနေကြီးညာခဲ့ပါတယ်ဒီကနေ့မှာတော့တောင်ပိုင်းမြို့ဂျဗယ်ဂျယ်လီယာဂျာကနေဆာဗီးယားနိုင်ငံဘက်ကိုကူးနိုင်တဲ့နေဆက်ကိုယထားနဲ့တရက်ကို2ချိန်ပို့ဆောင်มาဖြစ်ပြီးတစ်ချိန်ကိုလူ900လောက်လိုက်ပါနိုင်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲမန်မြို့နယ်မှာတာလီဘန်တွေနဲ့တွေ့မြင်ကြတိုက်ပွဲတွေဖြစ်ခဲ့ပြီးမကြာခင်ရပိုင်းတွင်းမှာပဲဆွေရလုံညွင်းတပ်ဖွဲ့တွေကအချက်အချာကျတဲ့နေရာတွေကိုပြန်ထိန်းချုပ်နှိုင်းလိုက်ပြီလို့တာဝန်ရှိသူတွေကပြောဆိုပါတယ်။မူဆာကာလာဒေသကိုပြန်သိမ်းပိုက်ဖို့ထိုးစစ်တွေကိုနေတိုးတပ်ဖွဲ့တွေဥဆောင်နဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အထောက်အကူပေးခဲ့တာဖြစ်ပါတယ်။လေကြောင်းတိုက်ပွဲတွေကြောင့်တပုံဘက်ကလူ220ကျော်လောက်ဒဏ်ရာရသွားတယ်လို့ကာကွယ်ဝန်ကြီးဌာနပြောခွင့်ရသူဒေါလတ်ဝူဇရီကသတင်းတောက်တွေကိုပြောဆိုပါတယ်။အစိုးရတပ်ဖက်ကစစ်သားတယောက်ကြာဆုံးပြီးတော်တော်များများထိခိုက်ဒဏ်ရာရသွားတယ်လို့လည်းပြောဆိုပါတယ်။ဒါပေမဲ့အမျိုးသားတပ်ဖွဲ့တွေဘက်မှာအထိခိုက်ကြာဆုံးမရှိဘူးလို့ဒေသခံတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ဘော်ဒူးနီကတော့အဲ့ဒီဒေသမှာအစ္စလမ်သဘုံတပ်တွေရဲ့တိုက်ခိုက်မှုကြောင့်အာဖဂန်လူမျိုးရေးတပ်ဖွဲ့35ယောက်လောက်သေဆုံးခဲ့ပါတယ
်။ဒေသထိခိုက်မှုတွေကြုံခဲ့ရတဲ့ကက်ထရီနာဟာရီကိန်းမုန်တိုင်းတိုက်ခိုက်ခဲ့တာ10နှစ်ပြည့်အထိမ်းအမှတ်ဖြစ်ဒေသခံတွေကျင်းပခဲ့ကြတဲ့အမေရိကန်ပြည်ထောင်စုလူဝီစီယားနာပြည်နယ်နယူးအော်လင်းစ်မြို့ကအထိမ်းအမှတ်အခမ်းအနားကိုသမရဘီလ်ကလင်တန်လဲသမရဟောင်းဘီလ်ကလင်တန်လည်းတက်ရောက်မင်းကွန်းပြောကြားပြီးမြို့ကန်လူထုရဲ့အောင်မြင်မှုတွေအတွက်ချီးကျူးခဲ့ပါတယ်။ဒါပေမဲ့လည်းပညာရေးကျန်းမာရေးဝင်ငွေစတာတွေမှာပုံမှန်ပြန်မဖြစ်သေးဘဲမညီမညဖြစ်နေတဲ့အပေါ်ဇွဲကောင်းကောင်းနဲ့ဆက်ကြိုးပမ်းဖို့သူကတိုက်တွန်းခဲ့ပါတယ်။လူပေါင်း1800လောက်တည်ဆုံခဲ့ရတဲ့အထိမုံတိုင်းတိုင်ခံခဲ့ရတဲ့အဖြစ်ကိုပြန်ပြောင်းအောင်မြင်ရင်ဂုံတီရရှိပုံကိုယ်တွေကလည်းမြို့လူထုရဲ့ကျဉ်းကျဉ်းခံနိုင်စွမ်းနဲ့ပြန်လည်နလန်ထူလာနိုင်တဲ့အခြေအနေကိုချီးကျူးစကားပြောကြားခဲ့ကြပါတယ်။ကက်ထရီနာမုံတိုင်းတိုင်ပြင်းထန်ခံခဲ့ရတဲ့ရက်ွက်အမှတ်ကိုအနေပိုင်းမှာတော့ချီတက်လမ်းလျှောက်ပွဲအခမ်းအနားတွေကိုမနေ့ကပြုလုပ်ခဲ့ပြီးမုံတိုင်းတန်ခံရတဲ့အခြေအနေနဲ့ခံခဲ့ရပြီးနောက်ပိုင်းအခြေအနေတွေပတ်သက်လို့ရှင်းလင်းတင်ပြတာတွေကိုပြုလုပ်ခဲ့ပါတယ်။ဒါ့အပြင်ဂီတာပွဲတွေမှာအသက်မသေလွတ်မြောက်လာသူတွေမြို့ကန်တွေကိုဘေးလွတ်ရာပြောင်းရွှေ့ပေးဖို့အရင်ဆုံးကြိုးပမ်းခဲ့ကြသူတွေမုံတိုင်းတန်ခံခဲ့ရပြီးတဲ့နောက်သူရတန်ယိုပြိပခါတွေမဖြစ်အောင်ဟန်တားခဲ့ကြသူတွေကိုဂုံပြူပွဲတွေပါဝင်မဲ့အောက်မေ့ပဲအခမ်းအနားကိုတော့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်လဲလာရောက်မင်ကွန်းပြောကြမှာဖြစ်တယ်လို့ခံမှန်းထားကြပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်နဲ့မမိုးဖြူတို့ကပြောပြခဲ့ကြတာပါ VOA ရအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို Radio ကသာမကဘဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပြပုချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေမစခင်မှာအခုတော့အိန္ဒိချင်းမလေးရှားနိုင်ငံကအခြေအနေကိုတင်ပြခြင်းပါတယ်ငွေကြေးမသမာမှုအတွက်မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ယာဒူးကနှုတ်ထွက်ပေးဖို့ဆိုပြီးတောင်းနဲ့ချီတဲ့မလေးရှားအတိုက်ခံနိုင်ငံအင်အားစုတွေကကွာလာလွန်ပူမြို့တော်မှာအများစုနဲ့အခြားမြို့တချို့မှာမနေ့စနေနေ့ကစလို့ဆန္ဒပြနေကြပါတယ်။အခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ကွာလာလမ်ပူမြို့ကမြန်မာရွှေပြောင်းအလို့သမားအရေးကိုဆောင်ရွက်နေသူဦးကိုလက်ကိုဒီကနေ့ဆန္ဒပြပွဲနဲ့ပတ်သက်လို့စတင်မေးမြန်းရမှာသူပြောတာက
အဓိကပေါ့နော်ပီနန်မလက်ကဂျိုဟိုအဲ့ဒီဟာတွေကတော့ဒီအတိုက်ခံပါတီတွေရှိတဲ့နေရာတော်တော်များများသူပြနေကြတဲ့ဟာတွေကတန်နေရာလောက်တော့ရှိတယ်။ဒီနေ့ကအင်အားပို့ပြီးတော့များလာတာပေါ့မင်းတို့ကတော့သူတို့ကစက်တိုက်လုံးနေဦးမှာသူတို့ဒီဖွဲ့တွေကပြောနေရှက်ဝါတွေက
ဟုတ်ကဲ့ဆိုတော့ဒီဆန္ဒပြပွဲနဲ့ပတ်သက်လို့အစိုးရဘက်ကဘယ်လိုကင်တွယ်ဆောင်ရွက်နေတာတွေ့ရလဲခင်ဗ
ျတချို့နေရာတချို့နေရာဟန်တာမှုရှိတယ်ရှိရဆိုမဲ့လူနေစုအပိုင်းလောက်ကိုပဲသူတို့ကထိမ့်သိမ်းလို့ရတယ်လူအများစုတွားနေတဲ့လမ်းကြောင်းကြီးကိုတော့သူတို့ပိတ်ပင်လို့နေအောင်အခုလောလောဆယ်ကကွာလာလမ်ပူမြို့လည်းပါပဲဆိုကိုနဲ့တော့ပိုက်ပေါ့မြို့လည်းကောင်းတော့ပါပဲရှိတဲ့ပြီးလမ်းရှောက်နေပါတော့အဲ့ဒီပါ
သူတွားရေးလာရေးလမ်းကြောင်းနေရာရောပုံမှန်အတိုင်းလည်ပတ်နေတော့မလား
ဒီကွာလာလမ်ပူနီးတဝိုက်ဆိုတော့ဒီကွာလာလမ်ပူဒီမြို့ထဲကိုဝင်မဲ့လမ်းနေအားလုံးပါသူတို့တချို့လမ်းနေသူတို့ခြိတဲ့တဲ့လမ်းနေအားလုံးသူတို့ကကြိုပြီးပိတ်ထားတယ်စားစရာတွေနဲ့တကယ်မဖြစ်မနေသွားမဲ့ဒီကားလမ်းတစ်ခုကိုသူတို့ကားလမ်းကိုဖွင့်လာပေးတယ်အဲ့လိုမျိုးလုပ်ပေးထားတယ်ပေါ့လမ်းနေကတော့အကုန်လုံးမြို့ထဲမှာတော့တော်တော်များများပိတ်ထားတယ
်ဥမာယထာတို့ဘတ်စကားတို့ဒီတွားလာမှုတွေရော
ယထာတွားလို့ရတယ်ယထာတွားလို့ရတယ်ဒါပေမဲ့ဆင်းလာရင်သူတို့စစ်ဆေးလေးတော့ရှိတယ်လက်နဲ့တွေပါတယ်သူတို့စစ်တာပေါ့နော်သူတို့အဲ့ဒါတွေတော့စစ်တယ
်မလေးရှားနိုင်ငံတွေအဝင်ထွက်လုပ်နေတဲ့လေကြောင်းလိုင်းတွေရောပုံမှန်ပြေးဆွဲနေတုံးမလားခင်ဗျအ
ဲ့လေကြောင်းလိုင်းတွေကတော့ပုံမှန်ရှိပါတယ်ပုံမှန်ပဲတွားနေတာပါလေကြောင်းလိုင်းတွေက
လက်ရှိဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့မြန်မာတန်ယုံကတစုံတရာဟိုကြီးညာချက်ထုတ်ပြန်တာတွေရှိလားခင်ဗျ
မတွေ့ဘူးပြကျွန်တော်ကတော့ တို့ရှိရနေရတော့ကျွန်တော်တို့ဒီမြန်မာနိုင်ငံသားတွေအတွက်ထုတ်ပြန်ထားတဲ့ဟာတွေကကျွန်တော်တို့မတွေ့ရပါဘူး။ဒါပေမဲ့ဆိုရှယ်ဒီ Facebook မှာတွေတော့တကယ်ချင်းအချင်းချင်းပေါ့အားလုံးကတရီပေးကြတာပေါ့တယောက်နဲ့တယောက်။အချင်းမဆက်ဖို့တော့ဒီအိမ်ကြီးအယောင်သူတွေကိုဝယ်ဖို့ Facebook အချင်းချင်းပဲအားလုံးကတရီပေးကြတာပေါ့
။ဆိုတော့ဒီဆန္ဒပြပွဲမှာမြန်မာတွေပါဝင်တာမျိုးရှိလားခင်ဗျ။
မြန်မာတွေပါဝင်တာမျိုးရှိလားဆိုတော့ကြောက်နေတဲ့လူတွေကတော့တချို့လည်းပတ်သက်ရပတ်သက်ကြောင်းသွားကြည့်ရတော့ဘာလို့ဒါမျိုးတွေတော့ရှိတာပေါ့ပါဝင်ပတ်သက်တယ်ဆိုတာဒီအိမ်ကြီးတွေကဒီနိုင်ငံသားတွေကနေပြန်ပြီးတော့တို့ဥစ္စာပေါ့နော်အလူခံရင်းနဲ့တို့ရောင်းတာတွေရှိတယ်ဆိုတော့အဲ့ဒါတွေပဲတချို့ဝင်မိတဲ့ဟာလည်းရှိမှာပေါ့ဒါဟိုတီတီတတ်တတ်ကြီးနာမည်နဲ့အဲ့လိုမျိုးဝင်ပြီးပါသွားတာဘာညာတော့မရှိပါဘူ
းနောက်တစ်ခုကဒီမြန်မာလူသမားတွေကိုဖမ်းဆီးတာတို့ဘာလို့ဆိုတဲ့သတင်းတွေရောဘယ်လိုရှိနေပြီလဲ
ဒီမှာဘလောက်တွေချထားတဲ့အတွက်တို့ကဘာဖြစ်လဲဆိုတော့စစ်စစ်မင်းမင်းမှုရှိတယ်အဲ့မှာတို့ကပတ်စကားတွေပါတယ်လဲတားတယ်တို့စစ်တယ်အမှန်တကယ်တော့ခုနဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့စစ်လာရုံထောင်ကြောင်ပြီးပေါ့ကျွန်တော်တို့နိုင်ငံညာသားတွေကအဲ့မှာတွေ့ကြပြီးတော့နေရာလွဲနေတာတို့ဒိဋ္ဌာလွဲနေတာတို့သူကစကားအပြောဆိုမတတ်တာတို့ဆိုတော့ဒုက္ခရောက်တော့ဒါဆန်းခံရတဲ့အားတွေလည်းရှိတယ်ဒါပေမဲ့ဟိုဘယ်လိုခေါ်မလဲဒီမှာတော့သူ့ရဲ့အတိုင်းပဲသက်သာပေးလိုက်တော့လဲသူကနေသူအပြေသွားကြတာပါပဲညာဝိုင်းပြီးသွားတာပါပဲအဲ့လိုမျိုးပါပဲ
ဒီမြန်မာနိုင်ငံသားတွေကလောလောဆယ်မှာအလုတ်ခွင်တွေကိုပုံမှန်သွားနေကြလားဒါမှမဟုတ်အားလုံးအလုတ်နားတာလားဘလို့အနေထားမှာရှိပါလဲ
အတင်းသွားပြီးတော့ outside လောက်ရမယ်အလုတ်တွေမျိုးဆိုလို့ရှိရင်တော့နားထားကြတယ်ဒီကြားထဲမှာကဒီစနေတင်းတွေလည်းခံနေစနေတင်းတွေဖြစ်နေတော့သူတို့ပိတ်ရက်လည်းပေးလိုက်တာပေါ့နော်ဒီရက်ဒီကြားတွေကိုဒီတင်းလာနေအဖြစ်ကိုကျွန်တော်တို့ကပြန်ကြည့်ရမယ်တင်းလာနေမှာမှဒီရက်တွေကဆက်ပြီးလမ်းပိတ်နေဦးမယ်ဆိုလို့ရှိရင်ဆက်ပြီးအလုပ်နားထားဖို့ရှိတယ်ပေါ့ outside ဆွဲတဲ့လူတွေကစိတ်ယုံကတော့ ferry ရှိတဲ့ဟာတွေကပြဿနာမရှိဘူး ferry နဲ့ဒါပဲသွားဒါဒီဟာတွေကတော့အဆင်ပြေပါတယ်အဲစိတ်ယုံအလုပ်ယုံတွေကတော့အခြားနေရာတွေမှာများတယ်ဒါပေမဲ့ဒီစီးပွားရေးနဲ့ပတ်သက်ပြီးစိုင်ဖွင့်တာတို့ဘာလို့ကြတော့ဒီကွာလာလမ်ပူမှာများတယ်မြန်မာတွေမြန်မာတွေလောက်တာများတယ်နောက်စိုင်ရောင်းတာတို့အယောင်းဝယ်ပေါ့နော်အလုံးလုံးနေကြတာကွာလာလမ်ပူထဲမှာလည်းရှိပါတယ်လူတော်တော်များများရှိတယ်ဒါပေမဲ့စိတ်ယုံအလုပ်ယုံတွေကတော့အဲ့ထဲမှာမရှိဘူးပေါ့ဗျာမြန်မာလူသမားတွေအများဆုံးကအဲ့စားတော့စိုင်နဲ့ဒီအရောင်းဝယ်ပေါ့နော်စိုင်းနေမှာလောက်ကြတဲ့ဟာမြန်မာတွေပုံများတယ်ခေါ်လာလာမှုလည်းမှာ
စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းဘက်ကစနေတင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အော်တိုဘာလကစတင်ပြီးလဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုနားဆင်ရပါမယ်။နိုင်ငံတစ်ခုမှာဒီမိုကရေစီစနစ်ကျင့်သုံးနိုင်ဖို့ပြည်သူလူထုရဲ့ဆန္ဒနဲ့ကန့်ညီတဲ့အစိုးရအဖွဲ့ထူထောင်နိုင်ဖို့ရွေးကောက်ပွဲတွေကိုကျင်းပရတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။နေပြည်တော်ကမြို့နယ်တွေမှာဒေါအောင်ဆန်းစုကြည်ကပြည်သူတွေနဲ့တွေ့ဆုံပြီးပြည်သူတွေရွေးကောက်ပွဲဟာနိုင်ငံအတွက်ဘလောက်အရေးပါတယ်လဲဆိုတာအရေးတကြီးသိသင့်သိထိုက်ပါတယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲမှာပြောဆိုလိုက်တာပါအပြည့်စုံကိုတော့ဆက်သွယ်မိမြန်တာတဲ့မတ်ဆူမွန်ကတင်ပြပါမယ
်ဟုတ်ကဲ့ပါ2010ခုနှစ်ကနေစလို့တာဝန်ယူခဲ့တဲ့အရက်သားအစိုးရလက်ထက်9နှစ်သက်တမ်းကုန်လို့2015မှာနောက်အစိုးရတည်တက်လာမဲ့နိုင်ငံရဲ့အရေးအကြီးအလှည့်ပြောင်းအချိုးအကွေမှာကျင်းပမယ့်ရွေးကောက်ပွဲမှာအောင်နိုင်ပြီးတော့အစိုးရတည်တရက်ဖွဲ့စည်းပြီးနိုင်ငံကိုတာဝန်ယူအုပ်ချုပ်မဲ့သူဟာအများပြည်သူရဲ့အချိုးကိုအမှန်တကယ်လိုလားတဲ့ပါတီအဖွဲ့အစည်းကခေါင်းဆောင်တွေဖြစ်တင်ပါတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်အများသူကတော့ဘယ်ပြီးတော့ဘယ်လိုလဲသူတွေကိုသူတို့ရဲ့နိုင်ငံအတွက်ဒီမျိုးရဲ့နိုင်ငံအတွက်တာဝန်ယူခွင့်ပေးမယ်ဆိုတာကိုသုံးပြန်ပါတယ်။ရဲတော်ဖွဲ့ချာရိုးရိုးလေးပြောနေတာပဲ။ကိုယ်နိုင်ငံအတွက်တာဝန်ယူဖို့ဘယ်လိုလိုကိုရွေးမယ်ဆိုတာ။အဲ့ဒါကြောင့်အဲ့ဒီကောင်ကိုရွေးရတာ။အဲ့ဒီလိုပုံပုံတွေကိုရွေးရမယ်
ဒါကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နေပြည်တော်ဥတ္တရသီရီမြို့နယ်မှာလူထုကိုရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောခဲ့တာဖြစ်ပါတယ်။နိုဝင်ဘာလ၈ရက်နေ့မှာကျင်းပတော့မယ့်2015ရွေးကောက်ပွဲဟာတိုင်းပြည်အတွက်အလွန်အရေးကြီးတဲ့အဆုံးဖြတ်ရွေးကောက်ပွဲဖြစ်တာကြောင့်ပြည်သူလူထုအနေနဲ့မိမိတို့ရဲ့နိုင်ငံကိုအုပ်ချုပ်မဲ့အစိုးရတရက်ကိုကိုယ်တိုင်ရွေးချယ်နိုင်တဲ့အရေးပါတဲ့အခမ်းအနားကိုပြက်ပြက်သားသားသိရှိထားဖို့လိုအပ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းမြင့်ကပြောပါရယ်
ကျွန်တော်တို့ဒီရွေးကောက်ပွဲကမှန်မှန်ရွေးကောက်ပွဲမဟုတ်ဘူးကြ။ကျွန်တော်အလွန်အရေးကြီးတဲ့ရွေးကောက်ပွဲ။ဒီမဲဆန္ဒရှင်ပြည်သူလူထုတွေကဒီမိုကရေစီရရှိရေးဆိုတဲ့ရည်မှန်းချက်ကိုပြတ်ပြတ်သားသားဆုံးဖြတ်ထားဖို့လိုတယ်။နောက်တစ်ခုကဒီရွေးကောက်ပွဲအတွက်ဒီမဲဆန္ဒရှင်ပြည်သူလူထုတွေကမိမိတို့ရဲ့မဲပေးပိုင်ခွင့်အခွင့်အရေးရရှိဖို့အတွက်ကိုဝိုင်းမဆိုင်ထုတ်ဖို့လည်းလိုတယ်ကြ။ဘာလို့ဆိုတော့ဒီရွေးကောက်ပွဲကတမိုင်းတစ်ခုမှာကျွန်တော်မြန်မာနိုင်ငံတမိုင်းမှာဒီမိုကရေစီစနစ်ကိုကြောင်းလဲနဲ့အချိုးအကွေ့တစ်ခုကြအလဲကြောင်းတစ်ခုကြအဲ့ဒီအပြောင်းလဲအလဲကြောင်းတစ်ခုကဒီကျွန်တော်တို့နိုင်ငံဒီမိုကရေစီရရှိရေးနဲ့ပြည်သူလူထုတွေအနာဂတ်မျိုးဆက်တဲ့လူငယ်တွေရဲ့ဘဝကံကြမ္မာတွေနဲ့ပတ်သက်တယ်ကြဒါကြောင့်မလို့ဒီရွေးကောက်ပွဲမှာကျွန်တော်တို့ဒီနိုင်ငံအတွက်ကျွန်တော်ရဲ့ပြည်သူလူထုတွေအားလုံးအတွက်လူမှုဒုက္ခအပြီးပြီးနဲ့ဆက်ဆက်နေတဲ့ရွေးကောက်ပွဲအလဲကြောင်းတာဒါကြောင့်မလို့ဒါကိုပညာပေးလုပ်ငန်းတွေလုပ်နေတာ
ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲဖြစ်တာနဲ့အညီပြည်သူကိုဗဟိုပြုတဲ့ပြည်သူအကျိုးကိုလိုလားတဲ့ပါတီအဖွဲ့အစည်းကိုမဲဆန္ဒရှင်ပြည်သူတွေဘက်ကလွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိတယ်လို့မဲဆန္ဒရှင်တွေအနေနဲ့ရွေးကောက်ပွဲမှာမိမိတို့ရဲ့အနာဂတ်အတွက်မဲပေးမမဖို့လိုတယ်ဆိုတာကိုလည်းသိရှိထားသင့်ပါတယ်လို့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကပြောဆိုထားပါတယ
်ပြည်သူသာအမိပြည်သူသာအဖဗျအနာအချုပ်ချအာဏာဆိုတာပြည်သူလူထုထံဆင်သက်တာပြည်သူလူထုကအဲကိုယ့်ရဲ့အချုပ်အခြာအာဏာကိုလက်တွေ့ကြကြကျင့်သုံးမှုလိုတယ်။မဲတမဲချင်းတမဲချင်းကအမတန်တန်မှုရှိတဲ့အခါကျတော့ဒီဟာကအမပေးလဲဘာမှမဖြစ်ဘူးလို့တွက်လို့မရဘူးဗျ။ရုပ်ောက်ပွဲမှာအနိုင်ရှုံးကလည်းတမဲနဲ့လည်းအနိုင်ရှုံးဖြစ်တာ။ဒါကြောင့်မလို့ကိုဟာဒီပြည်သူလူထုကကိုယ့်ဘဝကံကျင်မာတွေနဲ့ပတ်သက်ဖို့နောက်တော့ကိုယ့်ရဲ့အနာဂတ်နဲ့ပတ်သက်ဖို့ကိုယ့်ရဲ့မျိုးဆက်တွေနဲ့ပတ်သက်ဖို့ဒီမိုကရေစီကိုနိုင်ငံတော်တည်ဆောက်ဖို့ကဒုက္ခခံစားဖို့ဆိုလို့ရှိရင်ပြည်သူလူထုအားလုံးကကိုယ့်ရဲ့နိုင်ငံသားအခွင့်အရေးမိုးရပါအခွင့်အရေးကိုရရှိတဲ့အခွင့်အရေးကိုလက်တွေ့ကျကျအကျိုးရှိရှိအသုံးချပြီးတော့လုပ်ဖို့လိုတယ်ဗျ
။ဒေါက်ဆန်းစုကြည်ဟာအရင်သတင်းပတ်တွေတုန်းကတော့မဲဆန္ဒရှင်တွေနဲ့တွေ့ဆုံပြီးမဲပေးနိုင်ခွင့်နိုင်ငံသားအခွင့်အရေးမဲဆန္ဒရှင်စီရင်ထုတ်ပြန်ထားတာတွေကိုအလေးနက်ထားတွားရောက်ကြည့်ရှုကြဖို့နဲ့မှားယွင်းမှုတွေရှိရင်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကိုအချိန်မီအကြောင်းကြားဖို့စတဲ့ဆွေးနွေးမှုတွေလုပ်ခဲ့တာပါဒီတစ်ချိန်မှာတော့ရွေးချယ်တင်မြှောက်ပေးခွင့်ရှိတဲ့ပြည်သူတွေရဲ့မဲဟာမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာဘလောက်အရေးကြီးတယ်ဆိုတာနဲ့အစိုးရတရက်ကိုအမှန်တကယ်ဥဆောင်နိုင်စွမ်းရှိသူတွေကိုရွေးချယ်နိုင်မဲ့ရွေးကောက်ပွဲဖြစ်ဖို့အရေးပြည်သူတွေကိုတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်အဲ့ဒီလိုမျိုးမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့နေပြည်တော်ကဥတ္တရသီရိမြို့နယ်၊စပူသီရိမြို့နယ်နဲ့ဒက္ခိဏသီရိမြို့နယ်တွေမှာဒေသခံပြည်သူတွေနဲ့တွေ့ဆုံဟောပြောနေစဉ်မှာပဲစပူသီရိမြို့နယ်တပြေကုန်းရပ်ကွက်ထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတစ်ခုကိုလူတစုကပြုလုပ်ခဲ့ပါတယ်ဒီလိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့တရားဝင်တုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးရှင်
မြန်မာနိုင်ငံလူမျိုးတွေထဲမှာအများစုဖြစ်တဲ့မျိုးသမီးတွေကနိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရှိတဲ့မျိုးသမီးကိုယ်စားလှယ်လောင်းအစီအတွက်ဟာအမျိုးသားတွေထဲအစမတန်းကုန်နေပါတယ်။ဒါဟာမြန်မာနိုင်ငံကမျိုးသမီးအများစုနိုင်ငံရေးကိုစိတ်ဝင်စားမှုနည်းတယ်ဆိုတာကိုများပြတာပါလား။ဒါမှမဟုတ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခွင့်ရဖို့လုံလောက်တဲ့အားပေးမှုနဲ့အခွင့်အလမ်းတွေမရှိလို့ပါလား။အခုလာမယ့်အင်္ဂါညတရားလီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239231999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါတယ
်။နောက်မယ့်အင်္ဂါည VOA ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာတော်ရရှင်နဲ့ပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ထိုင်းမြန်မာနယ်စပ်အခြေအနေကိုကြည့်အောင်ပါ။ထိုင်းနဲ့မြန်မာကုန်သွယ်ရေးစီးဆင်းရာမှာလွယ်ကူချောမွေ့စေရေးအတွက်မြဝတီကော့ကရိတ်အာရှလမ်းမအသစ်ဖွင့်ပွဲကိုလုံခြုံရေးတင်းကျပ်ဆောင်တဲ့ဒီကနေ့ဖွင့်လှစ်လိုက်ပါတယ်။တရားဝင်ဖွင့်လှစ်လိုက်တဲ့အာရှလမ်းမအသစ်ဟာသွားရေးလာရေးအဆင်ပြေတဲ့အတွက်အကျိုးရှိတဲ့အကြောင်းဒေသခံတွေကပြောဆိုပါတယ်။ထိုင်းချီဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့လာပါတယ်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရလမ်းကြောင်းအဆင်ပြေချောမွေ့စေဖို့အတွက်ထိုင်းဘက်ကအကုန်ကြခံပြီးဖောက်လုပ်ပေးမယ့်အာရှလမ်းမအသစ်ကိုလုံခြုံရေးတင်းကျပ်စွာနဲ့ဖွင့်လှစ်ခဲ့ပါတယ်။ကော့ကရိတ်မြို့နယ်ထဲမှာဖွင့်ပွဲလုပ်ခဲ့ပေမယ့်မြဝတီမြို့မှာလည်းလုံခြုံရေးတွေတင်းကျပ်စွာချထားတယ်ဆိုပြီးမြဝတီရဲစခန်းကဆိုပါတယ်
။ကြောက်ဖွင့်တာကဟိုမှာဖွင့်တာအာရှလမ်းမြဝတီကော့ကရိတ်ဘက်ဘက်မှာဖွင့်တာကျွန်တော်တို့ကဟိုမှာတွားနေတာမြဝတီစီးအောင်မှာတွားနေတော့ကျွန်တော်တို့ကလုံခြုံရေးတိုင်းအဲ့အဲ့တော့ တိကြတော့တော့မသိဖွင့်လာတော့ဖွင့်တယ်ကျွန်တော်တို့မမြင်အောင်ကျွန်တော်လက်လုံကြီးအခုမှစခန်းပြန်ရောက်တာ
အာရှလမ်းတေဖွင့်လှစ်လိုက်တဲ့အတွက်ဒေသခံတွေနဲ့နှစ်နိုင်ငံကြားကုန်သွယ်ရေးလုပ်နေတဲ့သူတွေကတော့အချိန်တိုအတွင်းခရီးသွားလာနိုင်တဲ့အတွက်အကျိုးရှိတဲ့အကြောင်းပြောဆိုကြပါတယ်ကော့ဂရိတ်ဒေသခံတဦးကတော့လမ်းမှာအခွန်ကောက်ခံတာတွေမလုပ်ရင်ပို့ပြီးတော့အဆင်ပြေမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
အာဒီကစားနေရတော့ဝန်တာလာပေါ့ဗျာသွားလာစင်ကြီးရဲ့ကြီးရဲ့ခေကုန်တက်တာလေစင်ကြီးပါလေလောလောလာကြီးကြီးလေးပါလေမရှိဘဲနဲ့သွားရရင်တော့ပို့ပြီးတော့အဆင်ပြေတာပေါ့စိတ်ကြီးရတော့သူတို့ညီနိုင်ရရတော့မရှိတော့ဘူးလို့ပြောတာပဲမရှိတဲ့တော့ပို့ပြီးတော့ကောင်းတာပေါ့လေအာများတို့ဒီကော့ဂရိတ်ဆိုရင်ပုံမှန်မောင်းတော့တနားကြီးပါပဲများကော့ဂရိတ်ကနေကြောက်လာများတို့ဒီတနားကြီးဘယ်လောက်ပဲကြားတယ်သွားပြန်ရတယ်နလန်သွားလီလန်သွားပေါ့တစ်ဖက်နဲ့နှစ်ဖက်သွားလို့ရတယ်လေအများကြီးဖြစ်နေတာပေါ့တဲ့ရောဆင်ရောတပြိုင်တည်းလှုပ်လို့ရတယ်လမ်းလေးကျေတယ်အချိန်ကုန်လဲတက်တာတယ
်အာရှလမ်းတည့်ဖွင့်ပွဲအခမ်းအနားကိုမြန်မာအစိုးရဘက်ကဒုတိယသမ္မတဦးညံထွန်းတိုင်းအစိုးရဘက်ကဒုတိယဝန်ကြီးချုပ်တက်ရောက်ဖွင့်လှစ်ခဲ့တယ်လို့ကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူစေဖိုးလည်းတက်ရောက်ခဲ့တာပါလမ်းဖွင့်ပွဲကိုကရင်အကြီးအကဲတယောက်ကတက်ရောက်တာဟာလက်ရှိအစိုးရရဲ့အတရားဓမ္မမြေယာသိမ်းယူမှုတွေဒေသခံတွေကိုအတရားဓမ္မအိုးပြစ်အိမ်ပြစ်နေရာပြောင်းရွှေ့စေမှုတွေကိုတရားဝင်အသိမှတ်ပြုရာရောက်တယ်လို့ဖြစ်နေတယ်ဆိုပြီးကရင်ကောင်းဆောင်စောမူတူစေဖိုးကိုဒီလမ်းဖွင့်ပွဲမှာတက်ဖို့အတွက် IKO လို့ခေါ်တဲ့နိုင်ငံတကာကရင်အမျိုးသားအစည်းအရုံးကအိတ်ဖွင့်ပေးစာတစ်စောင်ကိုလည်းမနေ့ကပေးပို့ထားပါတယ်။မနေ့ကတော့ဒီလမ်းအနီးမှာပဲပြစ်ခတ်မှုတွေဖြစ်ပွားခဲ့ပေမဲ့ဒီကနေ့မှာတော့ပြစ်ခတ်မှုတစ်စုံတစ်ရာမရှိဘူးလို့လည်းသိရပါတယ်ရှင်။
VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ကိုစာရေးပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လိုလိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 ဂျိုဒူကနေဖမ်းယူရှုစားနိုင်ပါတယ်ခုတော့သတင်းအချင်းချုပ်ကိုကိုအောင်ကတင်ပြပါမယ်
မလေးရှားမြို့တော်ကွာလာလမ်ပူမှာဒုတိယမြောက်နေ့အဖြစ်ဒီကနေ့ဆက်လက်ဆန္ဒပြနေကြပါတယ်။ငွေကြေးအလဲသုံးစားလုပ်မှုကြောင့်ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ပေးဖို့အခုလိုဆန္ဒပြတောင်းဆိုနေကြတာပါ။အစိုးရပိုင်ဝမ် MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဝန်ကြီးချုပ်နဂျစ်ရဇက်ရဲ့ကိုပိုင်ဗန်နဲကိုဒေါ်လာတန်း900လွှဲပြောင်းထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်ဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ဘာစီကနေဝန်ကြီးချုပ်ကိုယာရုကနေဆင်ပေးဖို့တောင်းဆိုနေတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကအေယာဝန်နှစ်ဖရားကဒီပောက်ကွဲမှုဖြစ်ခဲ့ရတဲ့ပတ်သက်ပြီးဒီဟာဒီတရားမဝင်လုပ်ငန်းတွေလုပ်ကင်နေတဲ့မောင်ကိုကိုင်းတချို့ရဲ့လက်ချက်ဖြစ်နိုင်တယ်လို့နောက်ထပ်တန်တရားရှိသူတွေကိုရှာဖွေနေတဲ့ထိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အခုလာထဲမှာထိုင်းနိုင်ငံဘန်ကောက်မြို့လယ်ကအေယာဝန်နှစ်ကွန်းသားကဘုံပောက်ကွဲမှုဟာထိုင်းတာဝန်ရှိသူတွေရဲ့အေးအေးဖြုတ်ခွဲခံရတဲ့ passport အတူလုပ်တဲ့လုပ်ငန်းပါဝင်အတခြားတရားမဝင်လုပ်ငန်းတွေလုပ်ကင်နေတဲ့ကိုင်းအဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်လို့ထိုင်းရဲတပ်ဖွဲ့ရဲချုပ်ကပြောဆိုလိုက်တာပါ။ဂျပန်လွှတ်တော်ရှိမှဒီကနေ့လူတွေတောင်းတဲ့ချီပြီးတော့ဆန္ဒပြနေပါရယ်။နောက်လာမှအတီးပြပြထမ်းမှုရှိတဲ့လူညွှန်းဆိုင်ရာဥပဒေနဲ့ပတ်သက်လို့ဆန့်ကျင်ပြီးတော့ဆန္ဒပြနေကြတာပါ။ဂျပန်တိုင်းရဲ့လွှတ်တော်ရှိကလမ်းတွေပေါ်မှာပိတ်ဆို့ပြီးစစ်ပွဲတွေမှာပါဝင်ခွင့်ဥပဒေလိုမရှိဒီဥပဒေတွေကိုဖျက်သိမ်းပြစ်ဝန်ကြီးချုပ်အာဘေးနှုတ်ထွက်ပေးဆိုပြီးတော့ဆန္ဒပြသူတွေကအော်ဟစ်ကြွေးကြော်နေကြတာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။တရင်အချင်းချုပ်ကိုကိုအောင်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရည်မှုကမဆုမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ 16.25 ရို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.